စကိုင်းတန်းကဒေသတချို့မှာဆေးဘေးရှောင်တွေစားနေအခါဆောင်းအနှွေးတဲ့ဆေးဝါးစတာတွေအရေးပေါ်လူနေပါတယ်။ကျွန်းလှကန့်ဘလူးနယ်ဘက်မှာလည်းစစ်ကောင်စီစစ်ကြောင်းကြောင့်လက်တလောဆေးဘေးရှောင်တွေထပ်တိုးလာပြီးကလေးမျိုးဘက်မှာလည်းဆေးဘေးရှောင်တချို့ဆောင်းတွေအရေးပေါ်လူနေပါတယ်။ဒီအချိန်တွေသတင်းပေးပို့ချက်ကိုမဆုမွန်ပြပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကလေးတောင်ပိုင်းဒေသမှာအများတန်းစစ်ဘေးရှောင်နေကြရတဲ့ဒေသခံတွေဟာစောင်းညာတီအတွက်ဆောင်းနဲ့အဝတ်အထည်လိုအပ်နေတာတွေရှိသလိုဆေးဝါးလုံလောက်မှုလည်းမရှိကြဘူးလို့စစ်ရှောင်းတွေက VOA ကိုပြောပါတယ်။လက်ရှိမှာကုန်စည်တော့အစမတန်မြင့်တက်နေတာကြောင့်စားတောက်ရေးအတွက်လည်းခက်ခဲနေကြရတယ်လို့ကလေးတောင်ပိုင်းရေရှင်ကျေးရွာကကိုယ်တိုင်လည်းစစ်ဘေးရှောင်ဖြစ်သလိုစစ်ရှောင်တွေကိုကူညီပေးနေသူတူဦးက VOA ကိုပြောပြပါတယ်။
ကျွန်တော်တို့ဒေသခံစစ်ရေးရှောင်ရတော့ဘယ်လောက်ကြီးတားရင်မခက်ခဲဘူးဗျာကျွန်တော်တို့ဒီဟန်တာဝရီတို့အေညွန့်တို့ကနေမှလာပြီးစစ်ရေးရှောင်လာရတော့တော်တော်လေးတူတူစောက်ဝင်းကြီးလေးတွေတော့ဒုက္ခရောက်တော့ဗောဗျာနော်တော့ကျတော့ဒီကျွန်တော်ဒီအကူညီတောင်းနေတာတော့ကြောက်ရယ်နဲ့ဒီဟန်တာဝရီရစစ်ရေးရှောင်နေမှာတော့ဒီဆုံးမချူလာလေးတွေတူတူလုံးလုံးမရှိတဲ့ဟာလေးတွေတော့ပါကြတယ်လည်းခောက်ဖို့ဆုံးနေပြေးကြတယ်ဆိုလေသူကအကူညီတော့တောင်းထားတာရှိတယ်ကျွန်တော်လည်းပဲဒါအတတ်နိုင်သူတွေတော့လုံးတော့လုံးပြီးတယ်အဲ့မဲ့ညာဆိုလည်းကျွန်တော်လည်းမတတ်နိုင်တာပေါ့ဆေးဝါးကလည်းပဲလောလောဆယ်ကတော့ကျွန်တော်တို့ဒီစစ်ကောင်စီကကလေးမျိုးကလည်းပိတ်ဆို့ထားတဲ့အခါကျတော့အဲ့ဆေးဝါးလေးလည်းနည်းနည်းခက်ခဲကြုံနေလောလောဆယ်တော့မှကျွန်တော်ဒီဆေးရုံမှာရှိနေကျွန်တော်ဒေါက်တာဖြိုးကျော်တော်မှဆေးမလုံလောက်လို့ကျွန်တော်ကြားနေရတာတွေ့ရတယ်ဗ
ျစကိုင်းတိုင်းကျွန်းလာမြို့နယ်ကိုစစ်ကောင်စီက노မာလ20ရက်နေ့ကနေစပြီးတော့ဒီဇင်ဘာလ4ရက်နေ့အထိစစ်ကြောင်းထိုးပြီးတော့ဝင်ရောက်တာကြောင့်ကျွန်းလာမြို့နယ်တွေကကြေးရွာတွေအပြင်ကျွန်းလာနဲ့ထိစပ်နေတဲ့ကံဘလူးနဲ့ကောလင်းကကြေးရွာတချို့ပါစစ်ဘေးရှောင်နေကြရပါတယ်။စစ်ကောင်စီစစ်ကြောင်းထိုးတာကြောင့်ကြေးရွာ14ရွာလောက်ဟာစစ်ဘေးရှောင်နေကြရတဲ့ဒေသခံက2000ဝန်းကျင်အထိရှိသွားပြီလို့စစ်ရှောင်ကူညီပေးနေသူတွေကပြောပါတယ်။အဲ့ဒီစစ်ဘေးရှောင်နေအတွက်လက်ရှိမှာတော့စားနပ်ရိက္ခာစေဝါအဝတ်ထည်နဲ့နေထိုင်စရာတွေပါအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီသူတူဦးကပြောပြပါတယ်
။ခဏတက်ပြုံလေးဝင်မယ်ထင်တဲ့ဒီသူတို့ကပို့ပါပါနဲ့ပေါ့နော်။တန်းလိုက်ခါလေးပေါ်ပါနဲ့ဆက်ပြီးကြတာပြီးတော့အခုမနေဝတ်ဆိုမြက်ဝက်ချမ်းမှာကျင်းနေသူတို့ကထိုးတဲ့ဒီမှာစဘာတွေရဲ့ပြည်သူတွေရဲ့စဘာတွေကိုသူတို့ဒိတ်ချွေဆက်တင်နဲ့လာပြီးရိတ်ဒီတဲနေတယ်အဲ့တော့ဆိုလိုရင်းတော့ကြတော့အဲ့ထက်မှရှိတဲ့ပြည်စီပြည်ဆရာတွေသူတို့အချို့တလေလူဆိုရင်ဆန်လေးတစ်ပြည်တော့နေရာ၃ရက်ပြည်မရှိပါဘူးဆန်လေးတစ်စိတ်လောက်ပဲဒီမှာဆိုင်ကလေးနဲ့ဖြစ်တယ်လို့တင်သွားကြတယ်ဆိုင်ကလေးနဲ့ပြတော့အခုချိန်မှာဘယ်လိုဖြစ်တယ်လဲဆိုတော့အနီးရောအနီးနားမှာကိုလည်းမနေနိုင်ဘူး14ပါသမားရလောက်ကခြောက်နေရတာဆိုတော့အခုကတော်တဲ့တွေမှာဖြစ်တလူလေးတွေနဲ့နေကြရှာတဲ့မိုးကလေးတွေဖြစ်ရသူရှိမှရှိရသူဆိုလဲအောင်မှသိုးအိမ်နေရတယ်။တဲတွေရတဲ့လူတွေပြည့်ကျက်နေရဆိုတော့တဲတွေတောင်မှလူမဆံဘူး။တဲပြန်လို့ဆိုရင်ကျွန်တော်တို့ဒီသူတွေကတော့တော်တော်ကိုမှစားနိုင်ခါလဲပြက်လန့်နေတယ်။ဆက်မိုင်မကောင်းသူလဲတဘုံကြီးကိုလန်ဒီယာဖွဲ့လဲသိမရှိဘူးကျမကြီးစူးစမ်းမှုလိုက်သေးတဲ့ဟာတွေရတယ်လေ
။ရေဦးနယ်နဲ့ကံဘလူးနယ်ဆက်ကကြေးဝါတွေကိုစစ်ကောင်စီကအော်တိုဘာလလလေကစစ်ကြောင်းထိုးတာကြောင့်ရောစစ်ကောင်စီဘက်ကပေါ်တာဆွဲတာတွေရှိတဲ့အတွက်ဇီးကုန်းမြို့နယ်ကဒေသခံတွေအပါအဝင်ကျေးရွာ12ရွာထံမင်းကဒေသခံ2000ကျော်စစ်ဘေးရှောင်နေကြရပါတယ်။လက်ရှိမှာတော့စစ်ဘေးရှောင်နေအတွက်ဆောင်းနဲ့အနှွေးတဲ့အဝတ်အစားတွေအရေးပေါ်လိုအပ်နေပါတယ်။အခုချိန်ဟာတော့ဆောင်းရသည်ရာသီဥတုကြောင့်စစ်ဘေးရှောင်နေနာမကျန်းဖြစ်ကြတာရှိပေမဲ့ဆေးဝါးလည်းမရှိတာကြောင့်မကူတာပေးနိုင်ဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကကံဘလူးမြို့နယ်တဲကကားအဝင်ထွက်နဲ့ဆေးဝါးဝယ်ယူမှုတဲဆောင်မှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်စစ်ဆေးနေပါတယ်။ဒါကြောင့်မို့လို့စစ်ဘေးရှောင်စခန်းတွေအတွက်ဆေးဝါးလုံလောက်မှုမရှိဘဲဖြစ်နေတာပါ။လက်ရှိမှာတော့စစ်ဘေးရှောင်က2000ကျော်ထပ်ပြီးတိုးလာတဲ့အတွက်စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်နေတယ်လို့ဒေသခံတအူးကပြောပြပါဗျာ။ဒီစားနပ်ရိက
္ခာလေကျွန်တော်တို့ဒီလက်ရှိမှာကျွန်တော်တို့ဒီဘက်မှာဆိုရင်ဟိုပြောလို့ဆိုရင်စားနပ်ရိက္ခာဝယ်ဖို့ကလည်းဆက်ခဲတယ်။ဆေးဝါးဆိုတာလည်းကျွန်တော်တို့ဘယ်အနေမှာနားထားတာလည်းမရှိဘူးပေါ့ကျွန်တော်တို့ဒီဘက်မှာတက်နိုင်တော့လက်ရှိနားမှာရှိတဲ့ကျမကြီးတောင်းဝန်လေးတွေပေါ့ကျမကြီးတောင်းဝန်ဆိုတော့လက်ရှိနားမှာလုပ်ပေးနေတဲ့ကျမကြီးစစ်သိမ်းလုပ်ပေးတဲ့ဆရာဆရာမလေးတွေကိုပြည်တောင်းပြီးတော့ကျွန်တော်တို့တက်နိုင်သလောက်ပဲပြည်ရရတဲ့အန်ဒီနဲ့ပြည်ပြီးတော့ခိုးခိုးနေရလေးတော့ရှိပါတယ်ဒါပေမဲ့ကျမကြီးမကောင်းတဲ့ဒီအများတော့စိုးဝါလိုအပ်ချက်ကတော့အများကြီးပဲလက်ရှိမှာဟိုမိုးနဲ့ဆောင်းတဲ့အခုဆိုကျမကြီးကဓာတ်ကြီးကြီးရတဲ့ကျမကြီးဖောက်ကြတာများတယ်ကစိုးဝါလိုအပ်ချက်ကတော့တော်တော်များများရှိပါတယ
်စကိုင်းတိုင်းတပရင်ရေဦးခင်ဦးဘုတလင်းစားတဲ့ဒေသတွေကဆေးဘေးရှောင်နေဟာလဲစားနေရိတ်ခါဆေးဝါးနဲ့အဝတ်အထည်ဆောင်နေလိုအပ်နေပါတယ်စစ်ကောင်စီဘက်ကတော့ကန့်ဘလူးနဲ့ကျွန်းလာဘက်မှာမြေပြင်စစ်ကြောင်းတွေပြန်ပြီးထိုးလာနေပါတယ်တပရင်ရေဦးခင်ဦးနဲ့ကောလင်းစားတဲ့ဒေသတွေကိုလည်းစစ်ကြောင်းကနေထိုးပြီးတော့လေကြောင်းကနေပါတိုက်ခိုက်နေတာကြောင့်စစ်ရှောင်းဒေသခံတွေကကြေးရွာတွေကိုပြန်မဝင်နိုင်ကြသေးတာပါစစ်ကောင်စီဘက်ကတော့အဲ့ဒီဒေသကပြည်သူ့ကာကွယ်ရေးတပ် PDF တွေရှိလို့ နည်းမြင်ရှင်းလင်းရတာဆိုပြီးတော့သတင်းထုတ်ပြန်လေးရှိပါတယ်ဒီလိုမျိုးစစ်ကောင်စီဘက်ကနည်းမြင်ရှင်းလင်းလို့သတိတိုင်းမှာတော့စစ်ဘေးရှောင်ပြည်သူအရေးအတွက်ကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ်ရှင်